လွန်ခဲ့တဲ့1992ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာအပြည်ပြည်ဆိုင်ရာလူခွင့်ရေး43နှစ်ပြည့်လည်းဖြစ်အဲ့ဒီအပြင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုလည်းချီးမြှင့်ခံခဲ့ရတဲ့အတွက်တက္ကသိုလ်ကျောင်းသားတွေကထောက်ခံဆန္ဒပြခဲ့ကြပါတယ်ဒီအတွက်ကျောင်းသား400ကျော်လောက်ဖမ်းဆီးခံခဲ့ရပြီး100ကျော်လောက်ကတော့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်အဲ့ဒီလူတွေက1015နှစ်ချမှတ်ခံခဲ့ရတဲ့ကိုရင်ထွေးကသူ့အတွေ့အကြုံတွေကိုအခုလိုပြောပြပါတယ်
အဲ့နေရဒေါ်နန်းစုကြည်ကိုလည်းဒီငင်းငင်းနိုဘယ်ဆုပေးတယ်ပြီးတော့1988ခုနှစ်ကျဒီမိုစီလောက်ချာမှုကျအခြေခံကျွန်တော်တို့ဆက်ပြီးတော့လုပ်ရမယ်ဆိုရယ်တာဝန်ရကျွန်တော်တို့တောင်းလိုက်ကြဖွင့်ရတာမှာအဲ့9ရက်နေ့ရယ်10ရက်နေ့နေ့ရက်လုပ်တဲ့ချိန်မှာပဲတက်တက်ကကျွန်တော်တို့တောင်းနေဝင်ပြီးတော့စီးပြီးတော့တောင်းသားရဝင်ရိုက်တယ်ပြီးတော့ဒီစစ်မြေပြင်ပုံစံမျိုးပုံလုံးတောင်းနေပေါ်တက်ပြီးတော့ဝင်ရောဖမ်းဆီးသွားတယ်ပေါ့အားလုံးကအဲ့တရဲနေ့မှာတောင်းနေဝင်ဖမ်းတဲ့အချိန်မှာတောင်းသားအားလုံးက400လောက်ကျွန်တော်တို့ဖမ်းခံရတယ်ပေါ့အဲ့နေ့မှာတော့ကျွန်တော်စက်ချင်းဖမ်းမခံဘူးကျွန်တော်က14ရက်နေ့မှာအိမ်ကိုသူ့ကိုလာပြီးတော့ဖမ်းဆီးခြင်းကိုခံခဲ့ရတယ
်ကိုရင်ထွေးကသူကိုယ်တိုင်စစ်ထောက်လိုင်းရဲ့စခန်းမှာကြုံခဲ့ရပုံကိုလည်းအခုလိုပြောပါတယ
်အဲ့တော့ဒီစစ်ထောက်လိုင်းရဲ့စခန်းထောက်လိုင်းရဲ့အမှတ်6ပေါ့ထောက်လိုင်းရဲ့အမှတ်7အဲ့ထောက်လိုင်းစခန်းနှစ်ခုမှာကျွန်တော်တို့ security လို့ဆိုအမန်နေဂျာခံရပြီးတော့နောက်ပိုင်းထောင်ကိုပို့ရပေါ့ထောင်ပို့ပြီးတော့နောက်ကျွန်တော်တို့အထုပ်ကလာ3လကျော်တဲ့ခါမှာဒီအမိန်စစ်ကောင်စီနဲ့ထောင်ချအလုံးပေါင်း10နဲ့15နဲ့20ထားတယ်။ပင်ရဆဖန်နဲ့ကျွန်တော်ကိုလက်ထိတ်လောက်ကြံခတ်တယ်ပြီးတော့မျက်လုံးပိတ်ထားပြီးတော့ဖိုက်ချင်ဆပြီးတော့သူတို့ကန်ကြောက်ရိုက်နှက်ပြီးတော့မျိုးစုံပေါ့ညာမိမနာအစာမကြေပဲနဲ့ဒီရလောက်ကိုကျွန်တော်တို့ဟိုတိုက်အမင်းမကြီးကြီးမတိုက်ပဲနဲ့တိုက်ဒီစစ်ကြောကြီးလောက်ချင်းနှိမ့်ဆက်ချင်းခံခဲ့ရတယ်ပြီးတော့ဒီနောက်ပိုင်းမှာလည်းဒီ18ရက်တိဒီစစ်ကြောကြီးစခန်းမှာဒီတိုက်ဒီစစ်စင်းနေနေချင်းခံခဲ့ရတယ်အဲ့နောက်ပိုင်းမှာကျွန်တော်တို့ထောင်လဲပို့ထောင်လဲမှာလည်းကျွန်တော်တို့ဝဲတကယ်ကိုတခုနဲ့ကျွန်တော်တို့၄လကျော်လောက်အားလုံးတောင်းသားရအားလုံးဒီချစ်ပေပတ်လက်အခန်းထဲမှာပြုံပြုံပြီးတော့ခဏကိုကောင်းခုပြီးတော့ကျွန်တော်အိတ်ခဲ့ရ
ကျောင်းသားတွေရဲ့ငင်းငင်းစာလှုပ်ရှားမှုကိုအာနာပိုင်တွေကပုံဖြတ်ဖို့ကြိုးစားခဲ့တယ်လို့လည်းသူကဆိုပါတယ်
။ဒီသူတို့ကကျွန်တော်တို့မဆိုင်တဲ့မှုတွေလားကတ်ပြီးတော့မျိုးမျိုးစုံနဲ့အတင်းထွက်ချက်တွေယူရဲအတင်းထွက်ခိုင်းပြီးတော့ကျွန်တော်တို့ဒီကျောင်းသားဆန္ဒပြမှုကဒီကျွန်တော်ငင်းငင်းစာဆန္ဒပြမှုကိုသူတို့ကပုံဖြတ်တဲ့အနေနဲ့တခြားပုံစံမျိုးစုံတွေနဲ့ကျွန်တော်တို့အတင်းအရမထွက်ဆိုခိုင်းတဲ့ဟာမျိုးတွေရှိရ
။နောက်ပိုင်းအဲ့ဒီကျောင်းသားတွေထောင်ကိုရောက်သွားတဲ့အခါမှာတော့
ထောင်ကသူရဲ့အမင်းဟင်းရတယ်ငင်းလို့ပြောလို့မရဘူးသူတို့အရက်ကိုရေလုံးပြုတ်ပြီးတော့ကျွန်တော်အဲ့ပဲရနေ့ပိုင်းဆိုရင်နေ့နေ့ကတော့ဒီအရက်ပြုတ်ပေါ့အဲ့လာပြီးကျေကျွန်တော်အဲ့လိုမျိုးနဲ့ကျွန်တော်တို့တက်ကိုကျွန်တော်ထားကြံပြီးတော့မွေးမြူပြီးနေထိုင်ကြရပါဘူးဒီကကြောက်တော့ပြီးတော့ဆောင်းနေတဲ့ကျွန်တော်ဖမ်းတဲ့အချိန်ကဒီဇင်ဘာလဖြစ်တဲ့အတွက်အရန်အေးနေဖြစ်တယ်ပြီးတော့တိုက်ခန်းနေရတယ်အရန်အေးဆက်နေတဲ့အချိန်မှာကျွန်တော်တို့ဝဲတစ်ဆယ်ကိုတခုနဲ့အဲ့ဒီကကြောက်တော့ကျွန်တော်တိုက်ပိတ်ပြီးတော့ဒီလိုမျိုးနေရပါဘာမှပုံစံကောင်းမရှိပါလေဖက်နေတယ်အဲ့လိုမျိုးကောင်းပြီးတော့အဲ့လိုမျိုးနေခဲ့ရ
တစ်သက်တည်းမှာပဲနိုင်ငံရေးအကျဉ်းသူဖြစ်ခဲ့တဲ့မအိရွှေစင်ညွန့်ကလည်းသူကိုယ်တိုင်လူခွင့်ရချိုးဖောက်ခံရတာနဲ့ပတ်သက်ပြီးပြန်လဲပြောပြတာကတော
့ဒီလိုကဟို89လုံးကဒီကျောင်းသားသနာပြအဲလှူရှားမှုနဲ့ပေါ့နော်88နောက်ပိုင်းဒီသွားတဲ့ထောင်ကြရတယ်ဆိုတော့အဲ့ဒီမှာတော့ရှင်သူစစ်ကြောရေးကိစ္စအပြင်းပြင်းထန်ထန်ခံခဲ့ရတယ်ပြင်းပြင်းထန်ထန်ရဆိုတော့အမျိုးသမီးတွေရဲ့အခွင့်အရေးကိုတော်တော်ချိုးဖောက်တာခံနေရတာ။အဲ့ဒါပါလဲဆိုတော့ပြည်သူ့မတိုင်ငင်မှာရန်ကုန်တက္ကသိုလ်မှာဖြစ်တဲ့တောင်းသားတွေကိုတရားကံမှာဒီလုံလင်းနေရဝိုင်းရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့စိတ်ဆာတွေမှာမျိုးသမီးတွေ break လုပ်ခံရတဲ့အားမျိုးရှိခဲ့တယ်။အဲ့ဒါရှိခဲ့တာကိုတို့ကအကြောင်းပြုပြီးတော့တို့တွေကိုဆွဆွဲခံနေရတာကိုအကြောင်းပြုပြီးတော့ကျမတို့အကြောင်းလူတွေအားလုံးဝင်တဲ့အချိန်မှာပြည်သူတွေရှိမရှိဆိုတာကိုသိနေမသိသေးပဲနဲ့ဒီကာယကံမှုနဲ့ပေါ့နော်လည်းလည်းကပြောစစ်စေးရတော့ပါတော့ကျွန်တော်ပြုလုပ်ခဲ့အဲ့ဒါဆိုလို့ရှိရင်ဒါကြီးကျယ်တဲ့လူ့ခွင့်ရေးချိုးဖောက်မှုလို့ဒါအနေနဲ့ကျွန်တော်တို့အခက်အခဲတွေပေါ့နော်ဟိုဘာကြောင့်လဲဆိုတော့ကျွန်တော်တို့အဲ့ဒီအချိန်ဝင်တဲ့ချိန်မှာကျွန်တော်တို့ဆက်ဆောင်နေတဲ့ရှိသေးအဲ့လိုပဲမိမိပေါ့အခုနောက်တစ်ချိန်ပြန်ကြတယ်မိမိနဲ့ဆိုကျွန်မနဲ့တူနေရတာပေါ့မိမိဆိုလည်းဆက်ဆောင်နေပဲရှိသေးတယ်အဲတော့တက္ကသိုလ်ကျောင်းသူတွေခင်းနေတယ်လို့ပါတော့နော
်အဲ့ဒီပြင်ပြီးခဲ့တဲ့လကထောင်နဲ့၅နှစ်ချမှတ်ခံရပြီးရမဲသိန်းအကျဉ်းထောင်ကိုပို့ခံလိုက်ရတယ်နိုင်ငံရေးအကျဉ်းသားကိုနေစာမျိုးဝင်းရဲ့ဖခင်ဖြစ်သူပြောတာကတော့
လူခွင့်ရဆိုတဲ့ ကျွန်တော်တို့ကကျွန်တော်တို့ကသိနားမလဲဘူးကျွန်တော်တို့ကလည်းငယ်လေးကဂျိုပဲနေလာကြတာဒီနိုင်ငံမှာကိုယ့်ကိုကိုယ့်ကိုကိုယ့်တက်ကိုရှာကြံပြီးလာကြတော့တက်ချင်နေတယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကိုကြီးဆုံးယုံမှလို့ပြောရမယ်စကားတလုံးမဲ့ပြကျွန်တော်သားသမီးတွေကိုဟားနေအဲဘာမှခဏလေးခဏလေးခေါ်ယူဆီဆေးပါမယ်သူခေါ်သွားပြီးတော့တစ်ခါရခိုင်းလိုက်တယ်ပြီးတော့တစ်ခါအဲတရားရုံးမှတရားရုံးထုတ်တယ်ရုံးထုတ်ပြီးတော့တစ်ခါသူတို့ဆွဲချက်တော့တင်နေအခုကျွန်တော်တို့သားသမီးတွေအတွက်ရှိနေတယ်ပါညာလေအကုန်လုံးအရင်ထောင်ချလိုက်တယ်ပြီးတော့မှကျွန်တော်တို့သားသမီးထောင်ချလိုက်တယ်အဲ့ဒါခံနေရတာပဲသူတို့ဆုံးရှုံးနဲ့ပြောမလားမဆုံးရှုံးပြောမလားဆိုတော့ဘောရကိုဝေဖန်ဟောစား
ခုလိုစစ်ဆိုးရလက်ထက်မှာယနေ့တိုင်တောက်လျှောက်လူခွင့်ချိုးဖောက်နေတာတွေနဲ့ပတ်သက်ပြီးမကြသေးခင်ကမှလူခွင့်စုတစုရရှိတာတဲ့နိုင်ငံရေးကျင်းသားဟောင်း APP အတွဲဘက်အတွင်းမှုလည်းဖြစ်တဲ့ကိုဘိုကြီးကလူခွင့်ကျင်းကြစာတမ်းပါအချက်တစ်ချက်ကိုဥပမာပေးထောက်ပြပြီးအခုလိုပြောပါတယ
်လူခွင့်ကျင်းကြစာတမ်းတွေဒီမှာပါတယ်အချက်လက်တွေတော်တော်များများကမြန်မာနိုင်ငံအစိုးရကနေပြီးကျူးလွန်နေတဲ့ဟာတွေဖြစ်တယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာလူခွင့်ကိုချိုးဖောက်နေတဲ့သူကသူ့သားရွှေနဲ့သူ့ရဲ့နောက်လိုက်နောက်သားဒီစစ်သားတွေရဲတွေကျန်ဖို့လိုဟာမျိုးတွေနောက်ဆုံးအချင်းတို့ဟာမျိုးတွေဒီလူမျိုးတွေကလူခွင့်ကိုချိုးဖောက်နေတဲ့အဓိကတရားစနစ်ဖြစ်နေတာကိုတွေ့ရတယ်ဆိုတော့ဒီလူတွေကိုကျန်တဲ့အချိုးဖောက်ခံနေရတဲ့သူတွေကဘလို့ပဲတိုင်ကြတိုင်ကြဒီလူတွေကဥပဒေရရေးယူခြင်းခံရတာမျိုးမရှိပဲနဲ့လူခွင့်ချိုးဖောက်ခံရတဲ့သူတွေကိုပဲထပ်ပြီးရေးယူတာမျိုးတွေတွေ့ရတယ်ဥပမာ2000ကျော်လှုပ်ရှားမှုဆိုလို့ရှိရင်အင်တန်ငင်းငင်းနဲ့လှုပ်ရှားမှုဖြစ်တယ်ဒါပေမဲ့ဒီလူတွေထောင်ပေါင်းများစွာအဖမ်းခံရတယ်အဖမ်းခံရုံနဲ့မပြီးသေးပဲနဲ့ဥမာလူခွင့်ပညာဆိုင်ရာရှင်ကပါတဲ့ဒီသူတူတယောက်ပုံမှာရွေကျဲနဲ့ပဲဖြစ်ဖြစ်ရွေကျဲမရှိဘဲနဲ့ပဲဖြစ်ဖြစ်စိတ်ဆင်းရဲမှုမပြုရဆိုတဲ့ဟာမျိုးတွေရှိပါတယ်။ဗန်းနာပြီးတဲ့သူတွေကိုသူတို့ပတရားသဖြင့်ရိုက်နှက်မယ်စစ်ကြောမယ်ကျင့်စက်နဲ့တုပ်မယ်။တော့ဒါမှမဟုတ်လို့ရှိရင်လည်းအသွမ်းဆောင်တဲ့လူတယောက်ကိုပြောင်းလဲတယောက်အပြန်အလှန်ပွားရိုက်ခံတာမျိုးတွေဒီလိုမျိုးနှိမ့်ဆက်ခြင်းမှုတွေကိုဖြစ်ဆိုးရရဲ့ဒီလက်ဝီကံတွေဖြစ်တဲ့ထောက်လန်းရေးတွေကစစ်ကြောစကန်းတွေအသီးသီးမှာကျူးလွန်နေကြတယ်ရှိတယ်။အဲ့လိုပဲထောင်အသီးသီးမှာဆိုလေဖော်ဝင်နှန်းတွေကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေနောက်အခြားအကျဉ်းသားတွေကိုမတရားသဖြင့်လက်လွတ်စပယ်ပြုပြီးတော့ကြက်ကုတ်တာတွေနှိပ်စက်တာတွေပတ်ဆက်ရအောင်လို့ဂျီဝဲချက်ရှိနေပြင်းမနှိပ်စက်တာတွေကိုကျွန်တော်တို့တွေ့ရတယ်။အဲ့လိုပြင်းမနှိပ်စက်လို့လည်းဂျီဝဲစကန်တီးမှာဆိုလည်းတည်ဆုံသွားတဲ့အကျဉ်းသားတွေကလည်းအတော်များများကိုဖြစ်နေပြီ။နိုင်ငံရေးအကျဉ်းသားတွေကလည်းအဲ့လိုနှိပ်စက်ပြင်းပန်းခံရတဲ့တန်တွေနဲ့တည်ဆုံသွားတာရှိတယ်။88ရက်နေအခုချိန်ကြီးဆိုရင်နိုင်ငံရေးအကျဉ်းသားပေါင်း138ရောက်လောက်ကအကျဉ်းတော်အသီးသီးမှာပဲဖြစ်ဖြစ်စစ်ကြောရေးမှာပဲဖြစ်ဖြစ်နှိပ်စက်ခံရလို့ပြေသွားတာမျိုးတွေရှိပါတယ်။
မြန်မာစစ်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေတဲကတစ်ခုဖြစ်တဲ့နှိပ်စက်ညှဉ်းပန်းမှုဆိုင်ရာတပ်တွေကိုတင်ပြလိုက်တာပါခင်ဗျာ